ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တီကြောင့်အရသားတွေထိခိုက်သေဆုံးမှုတွေကြုံရတဲ့ပေါ်နိုင်ငံတကာအတိုင်းအဝိုင်းကသတိပေးနေရှိမှာပဲနောက်ထပ်သေဆုံးသူတွေလည်းရှိနေတဲ့ကြောင်းတင်ပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းရသေးတော်မြို့နယ်ကငတောက်တူရှိကျေးရွာမှာမိုင်းပေါက်ကွေးတာကြောင့်အသက်60ရွယ်မျိုးသားတူပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးဒီကနေ့မနက်ပိုင်းကစစ်တွေဆေးရုံမှာတွေ့ဆုံသွားခဲ့ပါတယ်။သူဟာငတောက်တူရှိကျေးရွာနီးလေကွင်းပြင်မှာမနေ့တုန်းကနောကြောင်းနေစဉ်မိုင်းပေါက်ကွေးခဲ့တာဖြစ်တယ်လို့ဆေးရုံကိုကိုတိုင်ကူညီလိုက်ဖို့ပေးခဲ့တဲ့ကိုဘက်ကာကပြောပါတယ်
။ဟိုဟာကျွန်တော်တို့တောက်တူရှိတဲ့မြို့နယ်ကတောက်တူရှိကျေးရွာပေါ့ရသေးတော်မြို့နယ်ဆိုရင်ဟိုဟာတမိုင်ကွေးလောက်ရှိတယ်ဗျ။အဲ့ဒီနားမှာဟိုဟာဦးအောင်ကျော်တန်းဆိုတဲ့ဟိုဟာအသက်60ကျော်လောက်ပေါ့။ကိုရဲ့အိမ်နောက်ကလေကွင်းမှာနောကြောင်းတို့အမှရေမြုပ်မိုင်းကိုနေနေပြီးတော့မှမိုင်းပွဲမှုတစ်ခုဖြစ်တယ်ခင်ဗျအဲ့ဒီအနာအချိန်တွေနဲ့ဒီကုသမှုကတောင်းနေတဲ့အချိန်တွေနဲ့အဲ့လိုဒီနေ့ဟိုဟာမနက်ပိုင်း၄ :00 ဆက်မနေမှာသုံးပါလေ
ရခိုင်မြောက်ပိုင်းမှာစူရတက်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဆက်ဖြစ်ခဲ့တဲ့ပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကတည်းကစတင်ပြီးမိုင်းပေါက်ကွဲမှုတွေမကြာခဏဖြစ်ပေါ်နေပြီးအရသားတွေထိခိုက်သေဆုံးမှုတွေလည်းရှိပါတယ်။ဒီကနေ့အထိရခိုင်မြောက်ပိုင်းမှာမိုင်းပေါက်ကွဲမှုတွေကြောင့်သေဆုံးသူ26ဦးနဲ့ဒဏ်ရာရှိသူ58ယောက်ထက်မနည်းရှိတယ်လို့လည်းရခိုင်တိုင်းသားမျိုးနွယ်စုများစေယုံ REC ကစီရင်ထုတ်ပြန်ထားပါတယ်။တိုက်ပွဲတွေမှာဒေသခံပြည်သူတွေဟာလက်နက်ကြီးတွေထိမှန်မှုတွေမိုင်းပေါက်ကွဲမှုတွေကြောင့်ထိခိုက်သေဆုံးသူတွေရှိတယ်လို့ကိုလဲအင်ကဆုံရှုံရသူတွေလည်းတိုးလာနေတာကြောင့်တိုက်ပွဲတွေမြန်ဆုံးရတိုင်ဖို့လေပြည်တွင်းပြည်ပကတိုက်တွန်းနေကြတာပါတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရသေးတော်မျိုးတွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကလည်းအရသားတွေတိုက်ခိုက်နေတာမှုတွေကိုရှောင်ရှားဖို့လိုအပ်တယ်လို့ပြောပါတယ
်ဒီတိုက်ပွဲဆိုတာတော့ဆရာမတို့ကမရှိသေးခြင်းပေါ့နင်းချင်ရရှိခြင်းပါဗျာမကြံရတော့ဒီတိုက်ပွဲရှိနေသမျှတော့ဒီမိုင်းထောင်တွေကတော့မထောင်မှတော့ပြောလေထောင်ကြမှာလေနော်အဲ့တော့အပြင်းနဲ့ပြည်သူတွေကတော့ဒီလိုပဲအဲဘုဒ္ဓကမကောင်းတဲ့လူကတော့ရှင်သေးချာမှာပဲပေါ့နော်အဲ့တော့အဓိကကတော့တိုက်ပွဲမရှိဘူးပဲလူတွေပေါ့နော်ဆိုတော့ဒါကဘသူကလေတာဝန်ယူမှုကမရှိကြဘူးဘသူကလည်းငါလုပ်တယ်ဆိုပြီးဘသူကလည်းပြောမှာပေါ့ဟောနောက်တစ်ခုကဒါကြောင့်တိုက်ပွဲတွေရက်တော်တယ်ဆိုရင်တောင်မှဒီမိုင်းတွေကဒီနေရာမှာဘလို့ရှိနေလဲဆိုတာဘသူကမပြောနိုင်ဘူးလေနော်
ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကင်ရဲ့အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာနဲ့အမျှအရသားတွေထိခိုက်သေဆုံးမှုတွေရွာတွေအိမ်တွေထိခိုက်ပျက်စီးမှုတွေကြုံနေရတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့စည်းတွေကလည်းတတိပေးနေပါတယ်မြန်မာစစ်တပ်ဟာရခိုင်နေရှင်းပြည်နယ်တွေမှာအရသားနဲ့လက်နက်ကင်မခွဲခြားဘဲဘုံကျဲတိုက်ခိုက်နေပြီးကလေးငွေတွေပါဝင်အရသားတွေကိုတတ်ဖြတ်နေတယ်လို့လည်းနိုင်ငံတကာလူခွင့်ရေးအဖွဲ့ AI ကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အရသားတွေထိခိုက်သေဆုံးရတဲ့ဖြစ်ရပ်ဟာဆေးရဇဝမ်းမှုမြောက်နေတာကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီကစုံစမ်းဖို့လည်းတိုက်တွန်းထားပါတယ်လက်နက်ကင်ပဏိပခတွေအတွင်းအရာသားတွေထိခိုက်ဒဏ်ရာမှုတွေထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့တပ်မတော်နဲ့အဖွဲ့ကြအပြန်အလှန်အပြစ်ဖော်ထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ